ပရောရှိမြတ်များမြန်မာစီးပွားရေးဟာ2018ဧပြီလနဲ့2019ဖေဖော်ဝါရီလအတွင်းနိုင်ငံခြားကုမ္ပဏီတွေနဲ့ရောင်းဝယ်မှုတန်ဖိုးအမေရိကန်ဒေါ်လာ3.4ဘီလီယံရှိခဲ့ရမှာပြီးခဲ့တဲ့နှစ်ကတည်းက35ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကပြောပါတယ်။သုံးနှစ်ဆက်တည်းကျဆင်းခဲ့တာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံတကာငွေကြေးရောင်းဝယ်ငွေအဖွဲ့ IMF ရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာစီးပွားရေးဟာပြီးခဲ့တဲ့2018ခုနှစ်အတွင်းအားကောင်းလာခဲ့ရာကဒီနှစ်မှာတော့ပြန်လည်နှိမ့်ကွေးစွာပြုလာတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့အစိုးရအနေနဲ့ပြည်ပနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံသူစိတ်တွေပုံမှန်ပြီးတော့အားကောင်းလာအောင်နှစ်ကာလကြာရှည်ခဲ့တဲ့အထူးကြံပေါ်ဟာကိုအဆုံးသတ်နိုင်အောင်ပြုပြင်ပြောင်းလဲမှုတွေဆက်လက်ဆောင်ရွက်နိုင်မယ်ဆိုရင်မြန်မာစီးပွားရေးဟာအလေအလတ်အဆင့်ကိုပြန်လည်ရောက်ရှိလာနိုင်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံအဓိကရင်ဆိုင်ရမှာကစိုက်ပျိုးရေးပို့ကုန်တွေအပေါ်အားထားလွန်းတာရင်းနှီးမြှုပ်နှံမှုမလုံလောက်တာငွေတန်ဖိုးလျော့ကျတာတွေဖြစ်တယ်လို့လည်း IMF ကတတိပေးပါတယ်။လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာတယ်လို့ပြောဆိုတာတွေရှိတယ်လို့အခြေအနေတွေဆွေးနွေးလာတယ်လို့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်ဆရာဦးခင်မောင်ညိုဘောကဗေဒကအခုလိုဆိုပါတယ
်။အဲမြန်မာစီးပွားရေးနဲ့ပတ်သက်လို့စီးပွားရေးတိုးတက်မှုကအာရှမှာအမြင့်ဆုံးပါကြတော့အဲ့ဒါလည်းလက်ခံတယ်။ဒါဘာဖြစ်လို့လဲဆိုတော့သူများရဲ့စီးပွားရေးကအကြီးရနေပြီးနိုင်ငံလေးတက်ဖို့ဆိုတော့ကိစ္စရာခိုင်နှုန်းကပြည်ဥမာ100နေပြီးတော့30တက်မှ100ရာခိုင်နှုန်းတက်တာ။ဆရာတို့က30ရှိတာ30ရာနေပြီးတော့တက်တက်လို့ရှိရင်100ရာခိုင်နှုန်းဖြစ်တယ်။အဲ့ဒီလိုမှစီဝိုင်းမကောင်းဘူးဆိုတော့နော်ဒါလည်းလက်ခံတယ်နှစ်ဖက်စလုံးမှာအားနေချက်တွေရှိအစိုးရကလည်းသူပြောင်းကျင်တာသိတယ်ဒါပေမဲ့ပြောင်းပုံပြောင်းနေမှာနော်ပြည်ပြည်ပြင်းပြင်းမရှိဘူးနော်နောက်ပြီးရဲ့ခါကျတော့အတွေ့အကြုံအဖြစ်လည်းတုံးနေပဲရှိသေးတယ်ဒီအဲ့တော့သူလည်းစံတော်ဝါးနဲ့ဝါးနေတဲ့လူမျိုးရှိအဲ့ဒီခင်ချင်းအဲ့ဒီခြေနေမှာလုတ်တယ်ပုဂ္ဂလိကကလည်းပြောရင်ဘာလို့မှမဟုတ်ဘူးအဲ့ဒါကြောင့်စီဝိုင်းမကောင်းဘူးပြော
တော်ရှိမှာခင်ဗျာမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ဖို့အတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့ရစစ်တာအားလမ်းမဆက်တို့ကြီးရေရရှိရစတဲ့ရုပ်ပိုင်းကဏ္ဍအခြေအနေတွေချွတ်တက်နေတဲ့အပြင်အတတ်ပညာနည်းပညာတွေချွတ်တက်နေတာတွေကြောင့်လည်းစီမံကိန်းတွေအကောင့်ထည့်ဖို့ခက်ခဲနေတာဖြစ်ပါတယ်တဲ့ဒါပေမဲ့အခုလက်ရှိပြုပြင်ပြောင်းလဲမှုတွေကိုပုံမှန်ပြီးတော့တွတ်တက်လာအောင်ဆောင်ရွက်နိုင်မယ်ဆိုရင်နိုင်ငံဝင်ငွေတိုးလာပြီးသူသဖြင့်ဖြီးသွားတုံငန်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေကျိုးရှိမယ်လို့ဆိုပါတယ်ဒါပေမဲ့အဲ့ဒီလုပ်ငန်းတွေမှာလည်းရင်းနှီးမြှုပ်နှံမှုတွေထပ်မံပြီးတော့တိုးမြင့်မှုလည်းလိုအပ်ပါတယ်တဲ့မြန်မာနိုင်ငံမှာလူဝါကဈေးချိုတဲ့လူသမားဈေးကွက်ရှိနေတာစီမံစည်းကမ်းမတင်ကြတာအဆရှိတာဒီကြောင့်နိုင်ငံတကာကလုပ်ငန်းကုမ္ပဏီတွေများများဆဆလာရောက်ပြီးတော့လုပ်ကံွေပြုတ်ဖို့အထူးသဖြင့်ဥရောပနိုင်ငံတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ပဋိပက္ခလူပြည်ထနာတွေကြောင့်မြန်မာနိုင်ငံနိုင်ငံကြီးအရာအထူးချံဖြစ်ခဲ့ရတဲ့အတွက်မြန်မာစီးပွားရေးလည်းထိခိုက်ခဲ့ရတယ်လို့လည်းသုံးသပ်ဝေဖန်ကြပါတယ်။ဒါပေမဲ့လုတ်တက်ကန်တတ်ရှိမယ်ရှေ့ရှေ့လာရအမြင်ရှိမယ်ဆိုရင်တော့မြန်မာဟာစက်မှုထွန်းကားတဲ့နိုင်ငံဖြစ်လာနိုင်တဲ့အခွင့်အလမ်းကြီးကြီးမားမားရှိနေပြီးအင်းဒီချင်းဘင်္ဂလားဒေ့ရှ်လိုချီမြင်တဲ့အထယ်လိုလူသုံးကုန်ပစ္စည်းတွေအထူးကထုတ်လို့ရနိုင်ငံဖြစ်လာနိုင်တယ်လို့လည်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုကြပါတယ်။မြန်မာနိုင်ငံအတွက်အထူးကစိန်ခေါ်ချက်ကတော့ပုံမှန်ဆွမ်းဆောင်ရည်ကောင်းပြီးရှေ့မှာဘာတွေဖြစ်မယ်ဆိုတာကြိုတင်ပြီးတော့မှတ်စာနိုင်စွမ်းရှိတဲ့စီးပွားရေးလောက်ရကံရလွယ်ကူတဲ့အနေအထားမျိုးဖြစ်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်တဲ့။ဒါ့အပြင်အင်းဒီချင်းတရုတ်ပြည်ကလည်းမြန်မာအတွက်အထူးကကြတဲ့အခန့်ကဏ္ဍကရှိနေပြန်ပါတယ်တဲ့။တရုတ်သမ္မတရှီကျင်းပင်ရဲ့တန်ကြီးတမန်ကြီးမဟာဗျူဟာမှာမြန်မာဟာဥစားပြည်နိုင်ငံတစ်ခုဖြစ်နေတယ်လို့လေ့လာသူတွေကရှုမြင်ကြပါတယ်မြန်မာနိုင်ငံမှာတရားဝင်မြစ်ဆုံကိစ္စလက်ကတော့ကျင်းနေစီမံကိန်းပြဿနာအဆရှိတာတွေလိုနာမည်ပြက်ခတ်တာတွေအတွက်တရုတ်ပြည်အနေနဲ့အဖက်ပြန်ပြီးတော့ဆွေးရမှာဖြစ်ပြီးမြန်မာအပေါ်မူလရှိပြီးဖြစ်တဲ့တရုတ်ရဲ့ဩဇာကိုလည်းဆက်ပြီးတော့ထိန်းဖို့တရုတ်ကဆက်ပြီးစူးစမ်းမှာဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ကြပါကြောင်းအစီရင်ခံတင်ပြပါတယ်